ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇပိုးတတိခုကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီပိုးတစ်ကူးစက်မှုကိုတားဆီးနိုင်ဖို့အင်းနီဂျင်ဥရောပနိုင်ငံတွေကဗြိတိန်နဲ့ခီးသွွာလာမှုတွေပိတ်ပင်နေကြပါတယ်။ဗြိတိန်နိုင်ငံထဲမှာပြန့်နှံ့နေတဲ့ဗိုင်းရပ်စ်ပိုးမျိုးဗီဇတစ်တခုဟာတိုင်းမြေအတွက်အန္တရာယ်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စနေနေ့ကသတိပေးပြောကြားလိုက်ပြီးနောက်မှာပဲတင်တဲ့ဂျာမနီ၊အီတလီ၊နယ်သာလန်၊အိုင်ယာလန်၊ဘယ်လ်ဂျီယံ၊အစ္စရေးနဲ့ကနေဒါနိုင်ငံတို့ကအခုလိုပြည်ဝင်ခွင့်ကန့်သတ်လိုက်တာပါ။ဗြိတိန်ကနေလာမဲ့ခီးတွေကိုဒီကနေ့တနင်္လာနေ့ကစပြီးတော့ပြည်ဝင်ခွင့်ကပ်တာပိတ်ပင်လိုက်တဲ့အပြင်လေရင်ခီးစင်တွေကိုလည်းပယ်ဖျက်လိုက်တဲ့အတွက်လန်ဒန်မြို့ဟီသရိုလေဆိပ်မှာခီးတွေလည်းအခက်အခဲနဲ့ကြုံနေရတာပါ။ဗြိတိန်ကနေဝင်လာမဲ့သူတွေကိုအခုလိုပိတ်ပင်လိုက်တဲ့ဆုံးဖြတ်ချက်ကြောင့်ဥရောပသမဂ္ဂ EU ကနေလာမဲ့ရက်ပိုင်းတွင်အပြစ်တက်နှုတ်ထွက်တော့မဲ့ဗြိတိန်နိုင်ငံထဲကမိသားစုတွေရောကုမ္ပဏီလုပ်ငန်းတွေရဲ့အခြေအနေတွေကမောက်ကမဖြစ်ကုန်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ဦးဆောင်ပြီးကိုဗစ်အရေးပေါ်တုံ့ပြန်ဆောင်ရည်ကိစ္စရပ်တွေကိုဒီကနေ့ဆွေးနွေးမှာဖြစ်ပြီးတော့အပြည်ပြည်ဆိုင်ရာကုန်စည်အဝင်အထွက်ကိစ္စတွေကိုအဓိကတိုင်ပင်ကြမှာပါ။တင်းတင်းနိုင်ငံကလည်းပြည်တွင်းနိုင်ငံကလူတွေရောထရက်ကားအဝင်ထွက်တွေကိုပါပိတ်ပင်လိုက်တဲ့အတွက်ဥရောပကိုဆက်သွယ်တဲ့ပြည်တွင်းနိုင်ငံရဲ့အရေးအကြီးဆုံးကုန်သွယ်ရေးပင်မအလံကြောင်ကြီးပိတ်သွားတာဖြစ်ပါတယ်။